မင်္ဂလာပါခင်ဗျာ2024ခုနှစ်ဇွန်လ16ရက်ဒီနေ့ဦးနေနေ့ညပိုင်းလွတ်လပ်တဲ့အာရှဒါ RFA ရဲ့အစည်းအဝေးကိုအမေရိကန်ပြည်အောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပါခင်ဗျာကျွန်တော်ရဲစီပါပါဒီကနေ့ညပိုင်းအစည်းအဝေးမှာနောက်ဆုံးရသတင်းတွေနဲ့ဒီစစ်ကောင်စီကဖမ်းဆီးထားတဲ့တပ်ကဲကြီးရွာကန်50ကျော်အတွက်မိသားစုတွေနေ့စဉ်ထမင်းပိုးပေးနေရတဲ့အကြောင်းစတာတွေကိုထုတ်ပြန်ပေးမှာပါအခုတော့သတင်းတွေကိုတင်ပြပါမယ်ခင်ဗျာမကွေးတိုင်းမြိုင်မြို့နယ်တိုင်းတုံးမရွာအနီးမှာရိတ်ခါထွက်ဝဲတဲ့စစ်ကောင်စီတပ်ဖွဲ့ကိုဇွန်လ15ရက်နေ့မှာဒေသကာကွယ်တပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာကြောင့်3ဦးသေဆုံးပြီးလက်နက်ခဲယမ်းတွေတင်းစီရမိခဲ့တယ်လို့ကာကွယ်တပ်ဖွဲ့ဝင်တွေကပြောပါတယ်။ဂိုင်းတော်မရွာမှာတက်ဆွဲထားတဲ့အထက်ကစစ်ကောင်စီတပ်သား15ဦးကြီးဆက်ရရွာတွေကိုရိတ်ခါထွက်ဝဲခြင်းကာကွယ်တပ်ဖွဲ့တွေကလမ်းမှာကြားပြတ်တိုက်ခတ်ခဲ့တာလို့ကာကွယ်တပ်ဖွဲ့ဝင်တူက RFA ကိုပြောပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်သား3ဦးနေရာမှာနေတည်ဆုံးခဲ့ပြီး MA1 တနက်နှက်လက်နဲ့ကြီးစံတွေတင်းဆဲရခဲ့တယ်လို့ဆိုပါတယ်။ဒီအပေါ်စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသလိုစစ်ကောင်စီရဲ့စကိုင်းတိုင်းပြောခွင့်ရသူလူမှုရေးဝန်ကြီးဦးညွန့်ဝင်းအောင်ကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံပြည့်စုံတာမရှိပါဘူး။ဂိုင်းတော်မရွာနီးမှာ2023ခုနှစ်နှစ်စန်းပိုင်းကလေးကစစ်ကောင်စီတပ်ကအင်အား60နီးပါးနဲ့တပ်ဆွဲနေထိုင်နေတာကြောင့်ဒေသခံတွေလည်းဒီကနေ့အထိနေရဲဆန့်ခွာထွက်ပြေးနေရပါတယ်ခင်ဗျာ။စကိုင်းပြည်နယ်စစ်တွေမျိုးမင်းကန်ရက်ွက်ကိုပြောင်းရွှေ့လာတဲ့ဒေသခံအမျိုးသား200ခန့်ကိုဇွန်လ15ရက်နေ့မနေ့ကစစ်ကောင်စီတပ်သားတွေလာရောက်ဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဖမ်းဆီးခံရသူတွေဟာစစ်ကောင်စီတပ်ကမြို့ပေါ်ကိုအတင်းပြောင်းရွှေ့ခိုင်းထားတဲ့ရေချမ်းပြင်အောင်တိုင်းကြက်တော်ပြင်ပလင်ပြင်နဲ့အုံရီဖော်ရွာတွေကဖြစ်တယ်လို့လုံချုံရေးရအမျိုးဖော်လို့တဲ့ဒီစစ်တွေဒေသခံတူက RFA ကိုပြောပါတယ်။ဘာကြောင့်အခုလို့ဖမ်းဆီးလဲဆိုတာကိုတော့အတိအကျမသိရသေးဘူးလို့လည်းဆိုပါတယ်။မေလ29ရက်နေ့ကလည်းစစ်တွေမြို့နယ်ဂိုင်းတူရွာကိုစစ်ကောင်စီတပ်ကဝင်ရောက်စီးနင်းပြီးတဲ့နောက်ဒေသခံ86ဦးတပ်ဖြတ်ခံခဲ့ရသလိုကျန်တဲ့ဒေသခံတွေကိုလည်းမြို့ပေါ်ကိုအတင်းအကျပ်ပြောင်းရွှေ့ခိုင်းထားတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။မကွေးတိုင်း6မြို့နယ်စလီမြို့ပေါ်ရက်ွက်တွေမှာစစ်မှုထမ်းဥပဒေအတွက်လူသစ်စုဆောင်းတာတွေကိုလူစော်ဒီအဖွဲ့ကဥဆောင်ပြီးခက်ဆိတ်ဆိတ်လုပ်လာတယ်လို့ဒေသခံတွေကပြောပါတယ်။စလီမြို့မှာလူသစ်စုဆောင်းမှုကိုလူစော်ဒီကောင်းဆောင်ဦးမိုးအောင်စိုးသူကအဓိကဥဆောင်နေတာဖြစ်ပြီးဇွန်လ9ရက်နေ့ကလည်းလူငယ်အယောက်20ခန့်ကိုစစ်မှုထမ်းဖို့ဆိုပြီးဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။စစ်မှုထမ်းဖို့နာမည်စင်းမှာပါတဲ့သူတွေကိုထွက်မပြေးဖို့ချိန်ချောက်တာသတိပေးတာတွေလည်းရှိတယ်လို့ဆိုပါတယ်။ RFA ကပြုစုထားတဲ့စီးရင်တွေအရနိုင်ငံတော်မှာစစ်မှုထမ်းဥပဒေကျင့်ကြာပြီးတဲ့နောက်လူငယ်တွေအများအပြားဖမ်းဆီးခံခဲ့ရတယ်လို့လူသစ်စုဆောင်းရာမှာပါဝင်ကူညီနေတဲ့ရက်ကြီးအုပ်ချုပ်ရေးမှူး82ဦးလည်းတပ်ဖြတ်ခံခဲ့ရပါတယ်ခင်ဗျာ။စကိုင်းတိုင်းဒီပရင်ဦးတလင်နဲ့ကဏီမြို့နယ်ကိုဇွန်လ14ရက်နေ့ကစပြီးစစ်ကောင်စီတပ်က LSMI လုံးဝဖျက်တောက်လိုက်တယ်လို့ဒေသခံတွေကပြောပါတယ်။ဂျေဦး၊ခင်ဦး၊ဒဇယ်၊ကျွန်းလာနဲ့ကမ်ပလူမြို့နယ်တွေကိုတော့မေလ17ရက်နေ့ကတည်းက ASME ဖျက်ထောက်ထားတာလို့ဆိုပါတယ်။ ASME ဖျက်ထောက်ခံလိုက်ရတာကြောင့် ASME နဲ့အလုပ်လုပ်ရတဲ့လုပ်ငန်းတွေအခက်အခဲတွေဖြစ်နေတဲ့အပြင်တောက်သုံးရရဖို့လည်းအခက်အခဲတွေရှိနေတယ်လို့ကမ်ပလူဒေသခံတူက RFA ကိုပြောပါတယ်။ ASME ဖျက်ထောက်နေတာကြောင့်အဲ့ဒီမြို့ရှစ်ခုကဒေသခံတွေဟာတောက်ရသုံးရအတွက်မိုးရေနဲ့လက်ရက်တွန်းတွေကိုပဲအဓိကအားထားအသုံးပြုနေရတယ်လို့ဆိုပါတယ်။ဘာကြောင့်အခုလိုဖြတ်တောက်လိုက်လဲဆိုတာကိုတော့အသေးစားမသိရသေးဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ။ပြည်နယ်ကိုတင်ပြပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်။စကိုင်းတိုင်းမွန်ရွာမြို့နယ်တက်ကဲချင်းရွာကန်52ဦးကိုစစ်ကောင်စီတပ်ကဖမ်းဆီးထားတာ3လကျော်ပါပြီ။ဒီနေ့ထိပြန်လွတ်မပေးသေးသလိုမိသားစုတွေကတယောက်အတွက်ထမင်းပိုးတစ်နေ့4000ကျပ်ပေးနေရတယ်လို့မိသားစုဝင်တွေကပြောပါတယ်ဒီအကြောင်းကိုမက္ခမကတင်ပြချပါတယ်ခင်ဗျာ
ပြီးခဲ့တဲ့မလ14ရက်နေ့ကဖမ်းဆီးခံထားရတဲ့စကိုင်းတိုင်းမုံရွာမြို့နယ်တက်ကဲချင်းရွာကန်52ဦးဟာ3လကျော်လာတဲ့ဒီနေ့အထိပြန်လွတ်မလာသေးဘူးလို့ဒေသခံတွေကပြောပါတယ်ဖမ်းဆီးခံရသူတွေအတွက်ထမင်းဘိုးဆိုပြီးတော့လူတဦးကိုတစ်နေ့ငွေကျပ်4000ပေးနေရတယ်လို့အမည်မဖော်လိုတဲ့တက်ကဲချင်းရွာကန်မိသားစုဝင်တဦးက RFA ကိုပြောပါတယ်
ဒီကကျွန်တော်တို့9ရက်ကိုအဲဒီလူ52ယောက်ကိုကိုးသိမ်းပြီးရတယ်။ဒါတော့ဒုလိုတွေတော့သမင်းပူတယောက်ကို1ရက်ကို4000ပေးရတယ်။မပေးနိုင်တဲ့လူတွေလည်းအများကြီးပေါ့။ဒါပေမဲ့မပေးနိုင်ဘူးသူတွေပဲဖြစ်အောင်လုပ်ကြရတာပေါ့။သူတို့ ဒီလောင်လို့ထောက်ပံ့ကြီးရတာလေးဒီနောက်ပြီးရတော့အလုံးလုံးတာအခုတော့လုံးလုံးတည်းရဲ့ဆိုရင်ဒီကိစ္စတော့အဲ့တော့ခင်ဗျနှစ်နှစ်တည်းနဲ့ပေါင်းစားတဲ့ပြည်တော်ရှိတယ်ဒီခင်ဗျမပေးနိုင်ဘူးလားတော့
မလ14ရက်နေ့ကအင်းအား60ကျော်ပါစစ်ကြောင်းဟာတက်ကြဲချင်းရွာကိုဝင်ရောက်စီးနှင်းပြီးတော့ဒေသခံ89ဦးကိုဖမ်းဆီးခဲ့တာပါအဲ့ထဲကအသက်ကြီးသူ28ဦးကိုမလ24ရက်နေ့မှာပြန်လွှတ်ပေးခဲ့ပြီးမြဲလူငယ်နဲ့လူလတ်ပိုင်းအရွယ်52ဦးကိုတော့မုံရွာမြို့နယ်အမှတ်1ရဲစခန်းကအချုပ်ကားနှစ်စီးပေါ်မှာပဲဆက်ဖမ်းထားတာလို့ဆိုပါတယ်အဲ့ထဲမှာလာသားအရွယ်ကလေးရှိတဲ့မိခင်2ဦးအပါအဝင်အမျိုးသမီး23ဦးနဲ့အမျိုးသား28ဦးပါဝင်ပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲထားတာလို့ဆိုပါတယ်မတ်လ14ရက်နေ့ရွာထဲဝင်ရောက်စီးနှင်းခံရခြင်းကလည်းနေအိမ်400လောက်မီးရှို့ခံရပြီးဒေသခံ3ဦးတပ်ဖြတ်ခံရတယ်လို့တက်ခဲ့ချင်းရွာခံတွေကပြောပါတယ်ဖန်းစီခံထားရသူတွေဟာလက်လုတ်လက်စားတောင်းရလုတ်ကင်သူတွေဖြစ်ပြီးတော့ကာကွယ်ရေးတပ်တွေနဲ့မပတ်သက်တာကြောင့်ပြန်လွှတ်ပေးစေချင်တယ်လို့ဆိုပါတယ်မုံရွာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကတော့တက်ခဲ့ချင်းရွာကိုကာကွယ်ရေးတပ်တွေဝင်ထွက်နေတာကြောင့်ဒေသခံတွေကိုထောက်ပို့လို့ဆွတ်ဆွဲဖန်းစီခဲ့တာလို့ပြောပါတယ
်အဓိကကတော့အဲ့ဒီရွာမှာသူ့တနန်းသတင်းပေးနဲ့အဲ့ဒီမှာဟို PDF တွေပါတယ်ကဟိုကျကြရင်းနဲ့တို့ဟာဖြတ်သွားဖြတ်လာလို့ရှိတယ်လေဖြတ်သွားဖြတ်လာလို့ရှိတဲ့အခါကျတော့တဏ္ဍာရီကအဲ့ဒီမှာဟိုသတင်းပို့လိုက်လို့ရှိရင်အဲ့ဒီရွာမှာရှိတယ်ဆိုတော့အဲ့ဒီရွာကိုနာဟုတ်လာတယ်ဒီကနေ့သူတို့ကတော့ပြောလို့ရှိရင်ဘာလူခွေမှမရှိဘူးသူတို့ဖြစ်ပေါ်ပြီးဟိုဆိုလိုချင်တာကတော့တို့တို့အကြည့်ကြည့်လို့မမှတ်တော့ဘူးဘုံလုံးကြည့်ကြည့်အားလုံးကိုဒီလိုဖတ်တာ
ဇော်လာကိုရနေ့ကလည်းတက်ကြဲချင်းရွာကိုအင်အား50ကျော်ပါစစ်ကြောင်းဝင်ရောက်စီးနှင်းခဲ့ပြီးအသက်30အရွယ်ဒေသခံအမျိုးသားတဦးကိုပြစ်တက်သွားတယ်လို့ဆိုပါတယ်အမျိုးသားညညရေးအစိုးရ NUG ဝန်ကြီးချုပ်ယုံပြောခွင့်ရသူဦးနေဖုံးလက်ကတော့ဖမ်းဆီးခံထားရတဲ့လူငယ်တွေကိုစစ်မြေပြင်မှာအသုံးပြုတာမျိုးဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ
်အခုဖမ်းဆီးခံရတဲ့ရွာသူရွာသားတွေအနေနဲ့လည်းသူကတော့လူဝင်အားလည်းအသေးအတန်လိုအပ်နေတဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်မို့လို့စစ်မြေပြင်မှာလူသားတိုင်းဖြစ်အသုံးပြုတာမျိုးတွေပေါ့နော်ပြီးတော့ဒီအာရမစစ်မှုထမ်းခိုင်းတာမျိုးတွေလည်းဒါလှုပ်ဆောင်လာနိုင်ပြီးရှိရပေါ့နော်အဲ့တော့ဒီအခြေအနေဒီကိုကျွန်တော်တို့အမြန်ဆုံးရပ်တန့်အောင်ကျွန်တော်တို့လည်းအစောင့်အကြိုးစားလျက်ရှိသလိုပေါ့နိုင်ငံတကာအနေနဲ့လည်းလက်လူရှုမနေပဲနဲ့ထိရောက်တဲ့ကူညီမှုတွေဒါလောက်ကြဖို့လိုအပ်ပြီလို့ပဲပြောချင်ပါတယ်ဗ
ျဒီအပေါ်တုံ့ပြန်မှုရဖို့စစ်ကောင်စီရဲ့စကိုင်းတိုင်းပြောခွင့်ရသူလူမှုရေးဝန်ကြီးဦးညွန့်ဝင်းအောင်ကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံမဖြေဆိုပါဘူးနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့ဇွန်လ14ရက်နေ့အထိစီရင်အရာအာဏာသိမ်း3နှစ်ကျော်အတွင်းစစ်ကောင်စီတက်ကြောင်နိုင်ငံတော်ဝန်မှာအရက်သား2000ခွဲကျော်ဖမ်းဆီးခံခဲ့ရပါတယ်ရှင်
။အာရဖီကဆက်လက်ထုတ်ပြန်ပေးနေပါတယ်။မြန်မာဆောင်ဖားရှင်စူပြေနှစ်ပတ်ကြာပြန်ဆက်ပေးနေတဲ့စူပြေမပြောချင်ဘူးအစီအစဉ်ဖြစ်ပါတယ်။ဆက်သွယ်ရေးအခက်အခဲတွေကြောင့်ပြီးခဲ့တဲ့နှစ်ပတ်ကထုတ်လွှင့်ခဲ့တဲ့ဖို့ထိုးဝင်ကြီးဆိုတဲ့ခေါင်းစဉ်နဲ့ဆောင်ဖားကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်ခင်ဗျာ။
ကျော်မတော့အုတ်ကြီးပြောင်းနေရကြပြီ။အဲဇင်းတွေထောက်ခံတာတွေတော့မှသူ့ရအိမ်မှုနဲ့ပဲလွှဲထားတာ။အရင်ကဆိုရင်ဘယ်သွားမယ်ဘယ်လာမယ်ဆိုတာကျွန်တော်တို့ပြောနေကြပါ။အခုတော့ဘာမှလည်းမပြော။ဖုန်းလည်းဆက်မရ။သူ့အိမ်ကလူတွေတော့မှအုတ်ကြီးကျော်စုဘယ်သွားတယ်ဆိုတာမသိဘူး။အုတ်ကြီးကျော်စုနဲ့ကျွန်တော်ကငငယ်တည်းရကစားဖို့ကစားပဲပေါ့လေ။မြို့ပေါ်တက်ပြီးအလုပ်လုပ်တော့လည်းအတူတူပဲ။မြို့မှာကိုဗစ်တွေဖြစ်အာဏာတွေသိမ်းပြီးအခြေအနေမကောင်းတော့ရွာပြန်အခြေချတာလည်းအတူတူပဲ။အဲသူကတော့ကံမကောင်းစွာနဲ့ရွာမှာအုတ်ချွေမှုဖြစ်နေပါလိမ့်ရော။ဒီခေတ်ကြီးမှာအုတ်ကြီးလောက်ရတာလည်းမလွယ်လောက်ပါဘူး။ပစံလေးအခွင့်အရေးတွေရတာပဲမြင်ကြတာအထက်ကလည်းဖြစ်ရွာသားတွေကလည်းအဖက်မလို့ဒီကြားတဲ့တော်တွေကခလေးတွေလည်းကြောက်ရသေးအဲ့ဒါကြောင့်များအုတ်ကြီးပုံနေသလားမသိဘူးသူကလည်းဆက်သွယ်များတော့သတင်းတွေကြိုရတတ်တယ်လေဒါပေမဲ့ကျွန်တော်တို့အနီးအနားမှာတပုံတွေလည်းမရှိပါဘူးအေးချမ်းချမ်းပါပဲအုတ်ကြီးမရှိလို့လားမသိဘူးရွာထဲမှာတော့အေးဆေးရွာသားတွေလည်းစိတ်ချမ်းသာနေကြတယ်ကိုကအကြောင်းပြအလှခံဒီဟာအကြောင်းပြအလှခံတာတွေမရှိတော့လို့ရွာသားတွေရဲ့အပျော်ဟာ10လောက်ပဲခံကျော်စုတယောက်ယောဂီဝိဆိုကြီးနဲ့ပြန်ရောက်လာအလှခံဖလားကြီးလက်မှာပိုက်ပြီးတော့ဗောလေကျွန်တော်လည်းကိုတငယ်ချင်းဆိုတော့သတင်းသွားမရတာပေါ့ဘယ်သွားတာလဲဘာလုပ်တာလဲဆိုပြီးမိတော့သူကကန္နာကြီးလှဲ့တာဆိုပဲကန္နာကြီးလှဲ့တယ်ဆိုတာဝိဇာဖြစ်ချင်းသူတွေလှဲ့ကြတာမဟုတ်ဘူးလားမင်းကအုတ်ကြီးပဲဘာဆိုင်လို့တော့ဆိုပြီးကျွန်တော်ကပြောတော့အဲ့လိုလည်းမဟုတ်ဘူးကွာကန္နာကြီးလှဲ့တယ်လို့လူရှင်းအောင်ပြောလိုက်တာတကယ်တော့ပညာလိုက်ရှာတာဘာပညာလဲဆိုတော့တိုင်းမီကိုကဲတင်မဲ့ပညာပဲဆိုပြီးကျော်စုကပြောလေတိုင်းမီကိုကဲတင်လို့ရတဲ့ပညာရှိလို့လားကွာအဲ့လိုရှိမှတော့မင်းထက်ပညာတတ်တဲ့လူတွေတပုံကြီးဟာသူတို့တွေကဲပြီးနေလောက်ရောပေါ့ဆိုပြီးကျွန်တော်ကမေးလိုက်တော့ရှိတာပေါ့ကွာမင်းမကြဘူးလားပကံပြီးတိုးတက်ကြီးပွားသွားတာရှင်းအစခေါနာရဲ့ရွှေလုံးနီးကြောင့်ဆိုတာလေအေးငါသွားတင်လာတာလေအဲ့ပညာပဲဆိုပြီးကျော်စုကပြောတယ်ဟုတ်ပါတယ်ပျောက်သွားတဲ့ဆဲလောက်တွင်ကျော်စုကမြန်မာပြည်တစ်ဝက်လောက်ကိုလှည့်ပြီးအက်ကီရဲ့ဇာတ်ရည်ကိုလိုက်ရှာတယ် အစမြန်မာတပြည်လုံးလှည့်အောင်လို့ပဲစစ်ဖြစ်နေရတဲ့တဝက်လောက်တော့မှအပြေမလှည့်လိုက်ရအောင်ကျော်စုကစီအာယူလိုက်ရှာပြီးတော့အကီးရထိုးနီးတင်တယ်အကီးရထိုးတယ်ဆိုတာကတော့အရက်ခေါ်ဖို့ထိုးတာပါပဲဖို့ထိုးတယ်ဆိုတာရွှေကြိုတဲ့လုံကွက်လေးတဲ့ကိုတတ်ထူလေးပြဓာတ်ထည့်ပြီးမီးပြင်းပြင်းနဲ့တိုက်တာပါအဲ့လိုမီးနဲ့တိုက်ရင်ရွှေတွေဖြစ်ချင်းလည်းဖြစ်မယ်ပြတော်ရှင်လုံးရပြီးဝိဇ္ဇာဖြစ်ချင်းလည်းဖြစ်မယ်ပေါ့လေမြမစကားဝန်တော်ရှိပါသေးတယ်ပြဓာတ်တွေတဆွေဝတန်တေတပြေဝဆိုတာပါကြရားဆိုတာအရေးပေါ့လေ။ကင်လို့ဖမ်းလို့တိတ်မလွယ်ပါဘူး။ရှောက်ပြေးနေတာ။အဲ့ဒါကိုတေးအောင်ဖမ်းနေဆိုတာအခဲဖြစ်သွားအောင်လုပ်တာပေါ့လေ။ပြီးရင်အဲ့ဒါကိုရွှေဖြစ်အောင်ထက်လို့ကြရားတင်းတဆွေလုံးတစ်မျိုးလုံးအတွက်ရွှေတွေရပြီးထမင်းမငတ်တော့ဘူးပေါ့လေ။တန်သေးတပြေဝဆိုတာကတော့တန်ဟိုတေးအောင်လုပ်တဲ့တန်မဏိပေါ့လေ။တန်ဟိုနိုင်ပြီးတန်မဏိလုံနိုင်တဲ့တိုင်းပြည်လုံးချမ်းသာတယ်ဆိုတဲ့အဓိပ္ပာယ်ပေါ့။အင်္ဂလန်တို့အမေရိကန်တို့ကတန်ဟိုတေးအောင်လုပ်ပြီးတန်မဏိလုံနိုင်တော့နိုင်ငံလိုက်ချမ်းသာကုန်တာပေါ့လေ။ကျော်စုကရှင်းပြတော့ကျွန်တော်လည်းနည်းနည်းနားလည်သွားတယ်။ဒါဆိုမင်းကတန်ဟိုတေးအောင်လုပ်မှလားဗရာဟိုတေးအောင်လုပ်မှလားဆိုပြီးကျွန်တော်ကမေးတော့လို့လို့ဆိုရွှေစည်းကောင်းလို့တော့ပြဓာတ်ဟုတ်ပဲတည်အောင်လုပ်မှာပေါ့တန်ကတော့စက်မှုစုံထဲမှာတန်ရင်ကြိုးတဲ့လူတွေရှိတာပဲဆိုပြီးပြန်ပြောတယ်နောက်ရက်ဒီမှာတော့ရွာထဲလှည့်ပြီးလှူခံတော့တာပဲကြော်ဆိုးဖို့ထိုးဖို့မြည်သွေးဖို့လှူခံနေအလှငွေထဲ့သူတွေကိုရွှေတစ်ချက်သားစီပေးမယ်ဆိုပြီးသတင်းလွှင့်တော့အလှငွေထဲ့တဲ့လူတွေလည်းတော်တော်များပါတယ်ဒါပေမဲ့ကြော်ဆိုးတယောက်ရွာမှာဖို့မထိုးဖြစ်လိုက်ပါဘူးဘယ်ကနေဘလို့သတင်းရတယ်မသိဘူးရွှေဖြစ်အောင်ဖို့ထိုးဖို့ပြင်နေတဲ့ကြော်ဆိုးနေပြီးတော့နေလာခေါ်သွားတယ်ကောင်းကောင်းမွန်မွန်ပဲခေါ်သွားတာပါနောက်ရက်ကျတော့ကြော်ဆိုးကကျွန်တော်ကိုပုံနှံ့ဆက်နေဗီဒီယိုလိုက်ခဲ့ဖို့ကျွန်တော်လည်းနေဗီဒီယိုလိုက်သွားတာပေါ့နေဗီဒီယိုရောက်တော့ကျော်စုကကားအကောင်းဆိုင်နဲ့လာကြည့်တယ်ကားပေါ်ရောက်တော့ကျော်စုကငါတော့ဝင်ကြီးဖြစ်တော့မယ်ထင်တယ်ဆိုပြီးပြောပါလေရောအနေထားကတော့ဟုတ်လောက်မယ်ထင်တယ်ဒရိုက်ဘာနဲ့ကားနဲ့ဆိုတော့လေဘာဝင်ကြီးလဲဆိုပြီးမိတော့မသိသေးဘူးကွာဝင်ကြီးဌာနအသိဖွင့်မယ်ထင်တယ်ဖို့ထိုးတဲ့ဝင်ကြီးဌာနဆိုလားရွှေထုတ်လို့ရေးဝင်ကြီးဌာနဆိုလားပဲဆိုပြီးကျော်စုကပြန်ပြောတယ်နေဗီဒီယိုကလူတွေကကျော်စုဖို့ထိုးပြီးရွှေတွေလောက်တော့မယ်ဆိုတဲ့သတင်းကိုကြားတော့ရွာအတွက်တည်းမဟုတ်ပဲနိုင်ငံတော်အတွက်ပါလောက်ဖို့ဆိုပြီးလာခေါ်သွားတာပါပဲကျော်စုကလည်းဖို့ထိုးတော့ဒီတိုင်းလောက်တာထက်စက်မှုဝန်ကြီးဌာနလိုမျိုးဝန်ကြီးဌာနတည်တံ့လို့ပြီးဖို့ထိုးတဲ့အကြောင်းအကြံပြုလိုက်တာကနေကျော်စုတရားဝန်ကြီးဖြစ်ဖို့အခြေအနေရောက်လာတာပေါ့လေအဲ့လိုနဲ့နောက်ရက်တော့ကျော်စုနဲ့ကျွန်တော်တို့တိုင်းပြည်တော်ဝါလောက်ကိုလှည့်ရပြန်တယ်ကျော်စုတည်တဲ့အကီးရဲ့ဆရာတွေကိုလိုက်ခေါ်တာပါပထမတော့အကီးရဲ့ဆရာတွေကနေပြည်တော်ကိုလိုက်ဖို့ကြောက်ကြတယ်မလိုက်ဘူးညင်းကြတာပေါ့လေဒါပေမဲ့ကျော်စုကနေပြည်တော်ကိုလိုက်ရင်မီးသွေးလိုတော့ရစေရမယ်ဆိုပြီးခရီးပေးတော့မှလိုက်ကြတာရွှေစည်းလိုပဲမီးသွေးစည်းရလဲကောင်းတာဟုတ်အခုဆိုနေပြည်တော်မှာဝန်ကြီးဌာနအသစ်တွေရုံးစောက်ဖို့တော့မှလုပ်နေပြီဒီရုံးကအခြားဝင်ကြီးဌာနရဲ့နဲ့ပုံစံမတူဘန်ဂလိုလေးတွေအများကြီးပါတယ်ဘန်ဂလိုထဲမှာပို့ထိုးဖို့အတွက်မိဘိုးနဲ့လေအိုးနဲ့လှုပ်ထားပေးမယ်ဘန်ဂလိုတခုမှာအကီးရဲ့ဆရာတယောက်ပဲထားမယ်သူတို့ရောထားလို့မရဘူးပညာရေးညင်းနဲ့ရန်ထထဖြစ်တယ်လို့လေအုံကုန်မိသွေးတို့ပြားတို့တွတ်တို့ဘောတို့စတဲ့တတ်ထုတွေကိုတော့အစိုးရပေးမယ်ရလာတဲ့ရွှေကိုတော့အစိုးရနဲ့တယောက်တော့ဝယ်ယူပေါ့လေဒီလောက်မဟာရေရတက်နေတဲ့ရွှေစည်းမကြခင်ကြော်စိုးရဲ့ပို့ထိုးဝင်ကြီးဌာနကျေးဇူးကြောင့်ဈေးကျပြီလို့တော့မှတ်ပြီးတော့
ဒီစီစဉ်ဟာစောင်းပါရှင်ရဲ့မူရင်းအပေါ်တာဖြစ်ပါတယ်ခင်ဗျာအခုတော့အာရှတလောသတင်းများစီစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ် RFA ဝိုင်းတော်သားစောပူဝါကတင်ပြထားပါတယ်ခင်ဗျာ
လက်ရှိထိုင်းဝန်ကြီးချုပ်စထာထာဝီစင်ယာဒူကနေထုတ်ပယ်ခံရနိုင်ခြေရှိတဲ့အမှုအပါအဝင်နိုင်ငံရေးအကဲဆက်တဲ့အမှု၃ခုကိုလာမယ့်ဂျွန်လ၁၈ရက်နေ့တရက်ထဲမှာကြားနာဖို့ရှိတယ်လို့ထိုင်းဖွဲ့စည်းပုံတရားရုံးကနေထုတ်ပြန်ပါတယ်လက်ရှိအစိုးရဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုပြီးတော့ထိုင်းလွှတ်တော်ထဲမှာနေရာယူထားတဲ့စစ်တပ်ကိုယ်စားလှယ်လွှတ်တော်အမတ်အယောက်40ကတိုင်ကြားထားတာဖြစ်ပါတယ်အလားတူပဲထိုင်းမှာလူထုထောက်ခံမှုအများဆုံးရထားတဲ့ Move Forward Party ကိုဖျက်သိမ်းဖို့တိုင်ကြားချက်ကိုလည်းဂျွန်လ18ရက်နေ့မှာပဲအဆုံးဖြတ်ပြီးမှာပါဒီနိုင်ငံရေးအကဲဆက်တဲ့အမှုတွေကြားနာချက်တွေဟာအရှိတောင်အရှမှာစီးပွားရေးအရာဒုတိယအင်အားအကြီးဆုံးဖြစ်တဲ့ထိုင်းနိုင်ငံရဲ့နိုင်ငံရေးမတည်ငြိမ်မှုကိုပြသနေတယ်လို့သတင်းတွေကဖော်ပြပါတယ်ခင်ဗျာ။တောင်တရုတ်ပင်လယ်ထဲမှာတင်းမာမှုတွေမြင့်တက်လာတာကြောင့်ဖိလစ်ပိုင်အနေနဲ့လည်းဘဲကိစ္စအတွက်မဆိုအဆင်သင့်ဖြစ်နေဖို့လိုတယ်လို့ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာကပြောဆိုလိုက်ပါတယ်။တောင်တရုတ်ပင်လယ်အငင်းပွားမှုတွေဟာပိုပိုဆိုးလာနေပြီးတော့တရုတ်နဲ့ထိုင်ဝမ်တို့ကြားပြဿနာဟာလည်းပိုဆိုးလာတာကြောင့်ထိုင်ဝမ်ရဲ့အနီးမှာရှိတဲ့ဖိလစ်ပိုင်အနေနဲ့လည်းအဆင်သင့်ပြန်ထားဖို့လိုတယ်လို့အင်ဂါနီကစက်စကန်တစ်ခုကိုတွားရောက်လည်ပတ်တဲ့အချိန်မှာပြောဆိုလိုက်တာဖြစ်ပါတယ်။ထိုင်ဝမ်ဟာတရုတ်ပိုင်နဲ့ထင်မှရှိတယ်လို့တရုတ်ဘက်ကပြောနေပြီးတော့ထိုင်ဝမ်ကတော့သူတို့ကိုယ်ပိုင်နယ်မြေဖြစ်တယ်လို့ပြောဆိုထားတာပါ။ထိုင်ဝမ်မှာဖိလစ်ပိုင်သသိန်းခွဲကျော်နေထိုင်တာလည်းဖြစ်ပါတယ်ခင်ဗျာ
။ RFA ရဲ့ညာပိုင်းအစီအစဉ်တွေလည်းဒီမှာပဲညံသားပြပါစေ။ကြည့်ရှုနားဆင်ကြပြီးအားလုံးကျမ်းမာရှင်လန်းကြပါစေခင်ဗျာ။